အင်အားကြီးနိုင်ငံတွေကြားတင်မမှုတွေမြင့်တက်နေချိန်နဲ့ဒေတာရင်းပြဿနာတွေမဖြေရှင်းနိုင်သေးတဲ့အခုလိုအချိန်မှာအရှင်းအောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့စီးလုံးညီညွတ်မှုနဲ့ဒေတာရင်းအခမ်းအကဏ္ဍကပိုပြီးအရေးပါလာတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်ဆွကြည်ကမနေ့ဇွန်လ26ရက်နေ့ကကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ်။ဗီယက်နမ်နိုင်ငံကအလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့36ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာဒေါ်ဆန်ဆွကြည်ကမဖြေရှင်းနိုင်သေးတဲ့ဒေတာရင်းပြဿနာတွေနဲ့အင်အားကြီးနိုင်ငံတွေကြားပြိုင်ဆိုင်မှုတွေကဒေတာတွေပဋိပညာဖြစ်နေစေချိန်မှာအာဆီယံရဲ့သွေးစွညီညွတ်ပြီးတုံ့ပြန်နိုင်စွမ်းရှိမှုဆိုတဲ့ဆောင်ပုဒ်ကလိုအပ်ချက်နဲ့ကန့်ကျင်တယ်လို့လည်းပြောပါရယ်အာဆီယံဖွဲ့ကြားစီးလုံးညီညွတ်မှုရဲ့အရေးပါမှုကိုအခုလိုထုတ်ဖော်ပြောဆိုချိန်မှာပဲမလေးရှားဝန်ကြီးချုပ်မူရင်တင်ရစင်းရဲ့ရခိုင်အရေးပြောကြားချက်ပေါ်ဒေါန်ဆန်းစုကြည်ကဒေတာတွင်းကိုထိခဲ့တဲ့ပြဿနာကိုပဲဖြစ်ဖြစ်တကဘာလုံးကိုထိခဲ့တဲ့ပြဿနာပဲဖြစ်ဖြစ်ပူးပေါင်းအပြေရှားနိုင်မယ်လို့ယုံကြည်ကြောင်းပြောကြားခဲ့ပါတယ်အကြံဖတ်မှုနဲ့လူကုန်မှုပြဿနာတွေဟာမြန်မာနိုင်ငံအနေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့ပြဿနာတွေဖြစ်ပြီးရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုရှိတယ်လို့လည်းပြောပါတယ်မလေးရှားဝန်ကြီးချုပ်ရတ်စင်ကမလေးရှားနိုင်ငံအနေနဲ့ရိုဂျာဒုက္ခသည်တွေကိုဆက်လက်လက်ခံနိုင်တော့မှာမဟုတ်ကြောင်းနဲ့ရိုဂျာကိစ္စအရေးအာဆီယံအဖွဲ့ကမြန်မာနိုင်ငံကိုပို့ပြီးအကူအညီပေးဖို့ထိပ်သီးအစည်းအဝေးမှာတောင်းဆိုခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်ကစစ်စင်ရေးလုံနေပြည်တော်ရှင်းလင်းတာကနေဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ကြရတဲ့လူနည်းစုမွတ်စလင်တွေကသူတို့ကိုသူတို့ရိုဂျာလို့ခေါ်ဆိုပေးမဲ့လည်းမြန်မာအစိုးရကတော့အဲ့ဒီလိုခေါ်ဆိုရာကိုအတိအမှန်မပြုထားပါဘူးချက်တာဘရင်းနီကတော့အင်ဒိုနီးရှားနိုင်ငံအခြေဒေသကမ်းလွန်ပင်လယ်ပြင်ကိုဆက်လက်တည်နေရောက်လာတဲ့ရိုဂျာဒုက္ခသည်တရားနီးပါးကိုအင်ဒိုနီးရှားငါးဖန်သမားတွေကကဲတင်ခဲ့ရပါတယ်။